ရပြည်နယ်လွိုက်ကော်မြို့မှာစစ်ကောင်စီကဒီနေ့မနက်အစောပိုင်းကလက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့ထိခိုက်ဒဏ်ရာရတဲ့သူတွေရှိခဲ့တယ်လို့ဒဏ်ရာရခဲ့တဲ့မိသားစုဝင်တချို့က VOE ကိုပြောပါရယ်ဒီရပိုင်းထဲမှာစစ်ကောင်စီကကြားပြည်နယ်ထဲမှာထိုးစစ်ဆင်မှုတွေတိုးပြီးတော့လှုပ်လာနေတဲ့အတွက်အိုးအိမ်ဆုံးခွာထွက်ပြေးသူတွေလည်းပြန်ပြီးတော့များလာနေပါတယ်ရန်ကုန်ကပြပို့လာတဲ့ဒီသတင်းကိုတော့ကိုငိမ့်ညံ့ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ကြားပြည်နယ်မြို့တော်လွိုက်ကော်မြို့ထဲဒီကနေ့ဧပြီလ14ရက်နေ့တကြံအကြနေ့မနက်7နာရီလောက်မှာစစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်လို့ဒေသခံတချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။ကလေးငယ်တဦးအပါဝင်လက်နက်ကြီးကြီးထိမှန်ခဲ့သူတွေရှိတယ်လို့ဒီဟာကိုကြုံတွေ့ခဲ့တဲ့ဒေသခံတဦးက VOA ကိုပြောပါတယ
်။ကျွန်မတို့အိမ်နာမှာကြားတာကတော်တော်များတယ်ဒီသူတို့တင့်ကန်နေဖြစ်တာခုနလောက်ရှိနေတယ်အိမ်ခေါင်းကိုပွင့်လာတာဒီတရုရှင်အမျိုးမျိုးခုဆောင်ပွင့်လာတာဒီအမျိုးဘောကားပေါ်ကြားလာဒီအမျိုးရောရှိတယ်ပေါ့။ခေါင်းမလေးတယောက်ကတည်းကလောက်ရွှေစီးတယောက်ကပေါင်နာမှာဆင်သွားတယ်ပြီးတော့အဲ့ဒီအတော်တရားကြတော့နေတဲ့နာမှာဖြစ်သွားတယ်ပြီးတော့စက်ကင်မောင်းနေတဲ့ဦးတီကြောက်လေးသူစီပင်နေတယ်ကြောက်တော့ကောင်းတော့နင်းမှန်သွားတယ
်လက်ရှိမှာတော့လိုက်ကော်မျိုးတွေကဒေသခံအများပြားထွက်ပြေးတိမ်းရှောင်နေကြပါတယ်လိုက်ကော်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဖြစ်တဲ့ကရင်နီအမျိုးသားကာကွယ်ရေးတပ် KNDF နဲ့ပြည်သူ့ကာကွယ်ရေး PDF ပူးပေါင်းတပ်တွေနဲ့ပြီးခဲ့တဲ့လကတည်းကတိုက်ပွဲတွေရှိခဲ့ပေမဲ့လည်းဧပြီလဇန်ပိုင်းကဆလို့တိုက်ပွဲတွေကြိုကြာကြိုကြာသာရှိတော့တာပါဒီကနေ့တိုက်ပွဲမရှိပဲစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့မြို့လယ်ကိုပစ်ခတ်ခဲ့တာဖြစ်ပါတယ်လိုင်ကော်မြို့အရှေ့ပိုင်းကအိမ်တွေကတော့လက်နက်ကြီးကြီးတွေထိပြီးမီးလောင်ခဲ့တယ်လို့အဲ့ဒီနေရာမှာကယ်ဆယ်ရေးလုပ်နေတဲ့ပရဟိတအဖွဲ့တစ်ခုက VOA ကိုပြောပါတယ်ဟိုက
လိုင်ကော်မြို့ဖျားပေါ့နော်ယူဟာဒီမှာပေါ့အဲ့လိုမျိုးဖြစ်တာချက်လက်နက်ကြီးတွေတော့မီးကြီးပိုင်းလောင်နေမီးရွှေခံရတဲ့အတမူရွာသားတွေကြီးတယ်ဒီလိုတချို့တွေကမပြန်ခဲ့ကြရဘူးလို့ဟဲမလေးတင်းကြီးလေးတွေပြန်ခဲ့ကြရတယ်။ဒီမော်ဆိုမှာမင်းရာဆိုလို့ရှိရင်တ냐တုံဖြစ်တယ်။လက်နက်ကြီးနဲ့ပေါ့နော
်။လက်နက်ကြီးကြီးကြတဲ့ရွာတချို့ဆိုရင်ဘယ်တော့မှတိုက်ပွဲဖြစ်တာမရှိခဲ့ပဲစစ်ကောင်စီဘက်ကတစ်ဖက်သက်ပြစ်ခတ်ခဲ့တာလို့ဒေသခံတွေကပြောပါတယ်။အခုဧပြီလအစောပိုင်းကစပြီးဒီမော်ဆိုမြို့နယ်နဲ့ဖရူဆိုမြို့နယ်တွေကကြေးရွာတွေကိုစစ်ကောင်စီတပ်တွေကလက်နက်ကြီးနဲ့ပြစ်ခတ်တာမိရှို့တာတွေလုပ်ခဲ့တာကြောင့်ပထမအပတ်ထဲမှာတွင်2ဦးသေဆုံးခဲ့ပြီး9ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။မိရှို့ခံရတဲ့လူနေအိမ်35လုံးထပ်မင်းနေရှိပြီးလက်နက်ကြီးကြီးထိမှန်တဲ့နေအိမ်6လုံးရှိတယ်လို့ KNDF ကထုတ်ပြန်ထားပါတယ်။စစ်ကောင်စီဘက်ကတော့ကြားပြည်နယ်တွေကအခြေအနေတွေနဲ့ပတ်သက်ပြီးတိကျသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။